ဒီကနေ့ဧပြီလ18ရက်နေ့မှာကြာရောက်တဲ့ဝါအထူးဒေသနှင့်ငင်းချမ်းရင်230ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတက်ရောက်ပေမဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေပြည်ထောင်စုငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောနောက်နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေတို့တက်ရောက်နေကြပါတယ်။မြန်မာအစိုးရရဲ့ငင်းချမ်းရေးယူပြီးတဲ့နောက်နှစ်30အတွင်းတိုက်ပွဲတွေမဖြစ်ခဲ့ဘဲငင်းချမ်းရေးတိစောက်နိုင်ခဲ့တဲ့ဝါအဖွဲ့ရဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းငင်းချမ်းရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်လို့ပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ်ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ပန်ဆန်းမှာကျင်းပတဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကပါဖိတ်ကြားခဲ့တယ်လို့လည်းဆိုပါတယ်။ဝါပြည်သွေးစင်းညီညွတ်ရေးတက်မတော် UWSA ရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာ1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးအစိုးရနဲ့ငင်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ခဲ့ပြီဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါတပ်ဖွဲ့ကလက်နက်အင်အားအတောင့်တင်းဆုံးဖြစ်ပြီးငင်းချမ်းရေးဆယ်စုနှစ်၃ခုကြာကာလအတွင်းတိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးရှင်။